ကတလူးနီးယားဒေသကိုစပိန်နိုင်ငံကနေခွဲထွက်ပြီးစောက်ကြောင်နေမှာလွတ်လပ်ရေးကြေညာလိုက်ပြီးတဲ့နောက်သိမ့်မကြခင်မှာပဲကတလန်အစိုးရကိုထုတ်ပြလိုက်ကြောင်းနဲ့လွှတ်တော်ကိုပါဖြတ်သိမ်းလိုက်တဲ့အကြောင်းစပိန်ဝန်ကြီးချုပ်ကကြေညာပါတယ်။အဲဒီလိုကြေညာလိုက်တဲ့အတွက်ကတလန်အုပ်ချုပ်ရေးနဲ့လွှတ်တော်တို့ရဲ့လုံပိုင်ခွင့်တွေအားလုံးကိုလုံပိုင်ခွင့်အာဏာတွေအားလုံးကိုဗဟုအစိုးရကချုပ်ကန်လိုက်တာပဲဖြစ်ပါတယ်။ကတလူးနီးယားဒေသမှာတော့လွတ်လပ်ရေးကြေညာတဲ့အပေါ်မှာအောင်ပွဲခံနေစေဖြစ်ပါတယ်။ဒီအချိန်မီပြည်စုံကိုကိုကျော်ကျော်သိန်းကဆက်ပြောပြပါမယ်ရှင်။
ကတလူးနီးယားဒေသကိုစပိန်ကနေထောက်ထွက်ဖို့ထောက်ခံမဲ82မဲ၊ကန့်ကွက်မဲ10မဲ၊ဗလာမဲ1မဲနဲ့ကတလန်လွှတ်တော်မှာမဲခွဲဆုံးဖြတ်လိုက်ပြီးတဲ့နောက်ခွဲထွက်ရေးထောက်ခံမှုလွှတ်တော်အမတ်တွေလက်ခုပ်တီးအောင်ပွဲခံခဲ့ကြတာပါ။မဲခွဲဆုံးဖြတ်ပြီးတဲ့နောက်ကတလူးနီးယားဒေသသမ္မတကာစ်ဖွယ်ဒမွန်ကမိန့်ခွန်းပြောတာမှာ
ဆက်ပြီးမှ28နှစ်နေကလုပ်တဲ့ရေကောက်ပွဲရံနေဖြစ်လာတဲ့ကျွန်တော်နိုင်ငံရဲ့တည်ဝင်လွှတ်တော်ဟာအဓိကမျှော်လင့်ထားကြတဲ့အများအပြင်ရုံးကန်ရယူထားတဲ့လုပ်ဆောင်ချက်တခုကိုလုပ်လိုက်ပါပြီ။တည်ဝင်ရွေးချယ်ထားတဲ့လွှတ်တော်ကိုယ်စားအများစုကြီးကမက်ဆန်ဒါရှင်တွေပြည့်ထားတဲ့လူပိုင်ခွင့်တိုင်းလုပ်ဆောင်လိုက်ကြပါပြီ
။လွတ်လပ်ရေးကြေညာတဲ့အပေါ်အားလုံးကထောက်ခံကြတာတော့မဟုတ်ပါဘူး။ကန့်ကွက်သူတွေထဲမှာအထူးသဖြင့်တော့စပိန်ဗဟုအစိုးရကအဓိကပါပဲ။လွတ်လပ်ရေးကြေညာတဲ့တရက်ထဲမှာပဲစပိန်အစိုးရကရေးပေါ်အစည်းအဝေးတရခေါ်ယူပြီးအတက်လူတော်ကဒီပြူထားတဲ့အရေးပေါ်အခြေအနေလို့ဆောင်ချက်ဒီတစ်ပိုင်းအနေနဲ့ကတလန်ဆွေရောက်ကိုထုတ်ပြလိုက်တယ်လို့သွတ်တော်ကလည်းဖြတ်သိမ်းလိုက်ပြီးဒေသဆိုင်ရာယူကောက်ပွဲအစ်စ်ကိုဒီဇင်ဘာလအတွင်းမှာကျင်းပမယ်လို့စပိန်ဝန်ကြီးချုပ်မာရီယာနိုရာဟွိုင်းကအစည်းအဝေးပြီးမှကြေညာပါတယ
်။ Como hemos dicho en otras ocasiones no se trata de no a general ပြောရလို့ပါပဲ။ဒါဟာကိုပိုင်အုပ်ချုပ်ရေးကိုရာဆိုင်ကဝင်ဆက်တာဖြတ်တောက်ပြတာမဟုတ်ပါဘူး။ဒါဟာကိုပိုင်အုပ်ချုပ်ရေးကိုဖြစ်နိုင်တဲ့အများဆုံးပုံမှန်ပြန်ရအောင်လုပ်တာပဲဖြစ်ပါတယ်။ဖွဲ့စည်းမှုဆိုင်ရာတည်ဝင်မှုကိုပြန်လည်ထူထောင်ပြီးကတ်လန်လူစုကိုလုပ်ပိုင်ခွင့်ပြန်လည်အနှင်းချင်းအဖြစ်ပုံမှန်အခြေအနေကိုစတင်တာပါ။ဒါကြောင့်ကတ်လန်ဖွဲ့တော်ကိုဖြတ်သိမ်းလိုက်တဲ့အကြောင်းနဲ့ဒီဇင်ဘာ27ရက်နေ့မှာကတ်လန်ဒေသရွေးကောက်ပွဲကျင်းပမယ့်အကြောင်းကျင်းတော်ဒီကနေ့အစီအပြေရပါတယ်
။ကတ်လန်တို့မှာမဲခွဲဆုံးဖြတ်ပြီးခြင်းကလေးကဒီကိစ္စအေးအေးဆေးဆေးပြီးတော့မှမဟုတ်ဘူးဆိုတာထောက်ခံသူနဲ့ကန့်ကွက်သူလွှတ်တော်ကိုယ်စားလှယ်ပြောခဲ့တာကိုကြည့်ုံနဲ့ခံမှန်းနေပါတယ်။ဟောင်းခရိုမီနပ်စ်ကခွဲထွက်ရေးကိုထောက်ခံသူကတလန်ဒေတာအာနာယညုံမောင်းဖွဲ့ရဲ့တတော်မှတ်သူပါ
။ Basically Mosa Museo Tema Condens ရေးပြီးတယ်။
ကျွန်တော်တိတ်ကိုစိတ်လုံရှားပါတယ်။ကျွန်တော်တို့ပြောပါတယ်။တာဝန်တွေအများကြီးရှိလာတာကတော့အသေးချပါပဲ။ကတလိုနီးယားလူလူအနှင်းထားတဲ့လုံပိုင်ခွင့်အတိုင်းလုပ်လိုက်ရတာဒီချင်းခါရောက်လာကိုနှစ်ပေါင်းများစွာအားပေးခဲ့တဲ့တိုင်းအတွက်လှူဆောင်ရတာအထူးသဖြင့်အော်တိုဝါ၁ရက်နေ့လူလူဆန္ဒခံယူပွဲမှာမဲပေးခဲ့သူတွေအတွက်လှူလိုက်ရတာကြောင့်ပြောပါရယ
်ကန့်ကွက်ခဲ့တဲ့သူတွေထဲမှာတော့ကတလူးနီးယားပြည်သူပါတီကဒေသဆိုင်ရာလွှတ်တော်အမတ်ဟာဗီယာဂါစီယာအယ်ဘီယိုလဲတူအပါဝင်ပါ
Es una vergüenza lo que hemos vivido hoy en el Parlamento de Cataluña es entrar en una
dictadura. Catalán လွတ်တော်မှာဒီကကျွန်တော်တို့တွေ့ခဲ့ရတာရှက်ပွေလို့ရပါမမြင်နိုင်တဲ့အနေအထားတစ်ခုကိုကျွန်တော်တို့ရောက်သွားပါပြီ။ဖွဲ့စည်းမှုပိုင်းပုံမှန်ပြန်ရောက်အောင်စပိန်ဆိုရကချက်ချင်းလုံးမှာဖြစ်တာကြောင့်ကတလူးနီးယားဟာစပိန်နိုင်ငံရဲ့အစိတ်ပိုင်းတစ်ခုဖြစ်ကနေကွဲထွက်သွားမှာမဟုတ်ပါဘူး။ဒါပေမဲ့အခုကိစ္စဟာကတလူးနီးယားတမိုင်းမှာအမဲမောင်ဆုံးနေလို့ကျွန်တော်ယူဆပါတယ
်။လွတ်တော်မှတ်တွေကြားထဲမှာအဝဲဝဲကြဲကြဲဖြစ်အောင်တော့မကစပိန်လူလူကြမှာလဲဒီလိုလည်းရေးကိစ္စအပေါ်သဘောထားကလုံးဝကွဲကြပါတယ်ကတလူးနီးယားဒေသဟာစပိန်နိုင်ငံမှာအကျော်အဆုံးဒေသဖြစ်ပြီးစပိန်နိုင်ငံကလည်းဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေထဲမှာနံပါတ်၄အဆင့်စီးပွားရေးအင်အားအကြီးဆုံးနိုင်ငံပါလက်ရှိမှာတော့နိုင်ငံတကာကဒီအခြေအနေကိုစောင့်ကြည့်နေကြပါတယ်လက်ရှိလွတ်လပ်ရေးကြေညာတာမှာတာဝန်ရှိသူတွေကိုနိုင်ငံတော်ပုံကံမှုတိစ္ဆာဖောက်ပြမှုဆွဲချက်တွေနဲ့တရားစွဲဖို့စပိန်ရှိနေချုပ်ယုံကလှုံ့ဆော်နေတဲ့အပြင်ကတလန်သမရခါဖော်ဒမွန်နဲ့ဒုသမရအိုရီယူဟွန်ဂါရပ်စ်တို့ကမကထောက်ခံတဲ့လွတ်တော်အမတ်တွေကိုပါဆွဲချက်တင်လာဆိုတာစမ်းစစ်နေပါတယ်။ဒါပေမဲ့လည်းထောက်ခံသူတွေကကြေညာထားတဲ့လွတ်လပ်ရေးကိုရုပ်သိမ်းဖို့ဘယ်လိုမှမျှော်လင့်မရတာကြောင့်ကတလူးနီးယားကြီးဟာမကြခင်အချိန်တွင်အေးရောမဲ့ပုံတော့မရှိပါဘူးခင်ဗျာ။